ရင်းမြစ်နိုင်ငံမှာစော်ရီဦးဆောင်တဲ့ညောင်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တရက်ထဲမှာတင်လူပေါင်း68ယောက်သေဆုံးတယ်လို့ရင်းမြစ်မှာရှိတဲ့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူကကြေညာပေးနေမှာပြောပါတယ်။တာယက်စ်ပြည်နယ်ကလူစီကားပြီးအသွားများတဲ့ဈေးတစ်ခုကိုအင်္ဂါနေ့မှာလေကြောင်းတိုက်ခိုက်မှုတစ်ခုထိမှန်တာကြောင့်ကလေး6ယောက်အပါအဝင်အကြသား54ဦးသေဆုံးပါတယ်။အဲဒီတရက်ထဲမှာပဲပင်လယ်နီကဟိုဒိုင်ဒါပြည်နယ်မှာတိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်သေဆုံးတယ်လို့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးဂျေမီမက်ဂိုရစ်ကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။စော်ဒီဦးဆောင်တဲ့ညမောင်းအဖွဲ့ကရီးမင်းမှာအခုတိုက်ခိုက်မှုနှစ်ခုအပါအဝင်လွန်ခဲ့တဲ့ဆယ်ရက်တွင်၄ကြောင်းတိုက်ခိုက်မှုတွေကနေအကြသား100ကျော်သေဆုံးခဲ့ရပြီးပါပြီ။စော်ဒီဦးဆောင်တဲ့ညမောင်းအဖွဲ့အပါအဝင်ဘယ်အားလုံးဟာလူအသက်ကိုလုံးဝအလေးမထားဘူးဆိုတာဒီဖြစ်ရပ်တွေကသက်သေပြနေတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။